ရွှေကြရီဌာနပြည်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့သဘောတူစာချုပ်ထုတ်ဆိုထားပေမဲ့ဒုက္ခသည်တွေဌာနပြည်ရေးအတွက်တင့်တော်တဲ့ဝန်ကျင်ဖန်တီးပေးဖို့မြန်မာဘက်ကပြက်ကွက်နေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကဝေဖန်လိုက်ပါတယ်။တင့်လျော်တဲ့ဝန်ကျင်မဖန်ပီးကြီးပေးခဲ့တဲ့အတွက်အခုဒီဒုက္ခသည်တွေနေရာပြောင်းရေးအကောင့်ထဲမဖို့နိုင်ဘူးလို့အဘူဒါဘီကိုရောက်နေတဲ့ဝန်ကြီးချုပ်ကအင်ကာနဲ့မှပြောတာပါ။ဒုက္ခသည်တွေအတွက်မြန်မာအစိုးရကတာဝန်ယူတဲ့အပြင်သူတို့ကိုမြန်မာနိုင်ငံသားတွေဖြစ်နေပြန်ခွင့်ပြုဖို့လည်းပန်ကြားခဲ့ပါတယ်။2018ဩဂုတ်လကစပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံတဲ့ရွန်ဂျာ9သိန်းခွဲလောက်ရှိနေတာပါ။ဒုက္ခသည်တွေအတွက်လုံခြုံမှုရှိတဲ့နေရာကိုအမြန်ပြန်ပို့ဖို့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကလုပ်နေတယ်ဆိုတဲ့ဆွဆွဲချက်ကိုတော့ဝန်ကြီးချုပ်ဟာစင်နာကညှင်းဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့အမှုဆောင်ဒါရိုက်တာGenerator 4ကလည်းမြန်မာနိုင်ငံနေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကော်ဖီအန်နံဦးဆောင်တဲ့ရခိုင်ရင်းကော်မရှင်ရဲ့ရွန်ဂျာပဋိပက္ခဖြည့်ရှင်အကြံပေးချက်တွေလိုက်နာဖော်ဆောင်မှုမြန်မာဆုအကိုတိုက်တွန်းပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရွန်ဂျာ9သိန်းကျော်ဌာနပြန်ရေးအတွက်တင့်တော်တဲ့အခြေအနေဖန်တီးပေးဖို့လိုနေသေးတယ်လို့ပြောခဲ့တာပါ။